မေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟယ်လာရီကလင်တန်ဟာအမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတ90လောင်းအဖြစ်နဲ့ဒီမိုကရက်ပါတီကိုကိုယ်စားပြုပြီးတော့နိုဝင်ဘာလမှာကျင်းပမယ့်အထူးရွေးကောက်ပွဲမှာဝင်ရောက်ဆင်ပြန်ခွင့်ရတော့မှာဖြစ်ပါတယ်။အခုလိုအမေရိကန်နိုင်ငံရေးမှာသမိုင်းတွင်သွားတဲ့သမ္မတ90လောင်းဟယ်လာရီကလင်တန်ပေါ်မြန်မာနိုင်ငံသားတွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုကိုဇော်ဝင်းလိုင်ကစူးစီးပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ။
1986ခုနှစ်မှာအမေရိကန်ပြည်ထောင်စုရဲ့လို့တရားဝင်စတင်ပေါ်ပေါက်လာပြီးအမျိုးသားသမ္မတပေါင်း44ဦးတာဝန်ထမ်းဆောင်ပြီးတဲ့နောက်မှာအမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးသမ္မတတဦးဖြစ်လာဖို့အခြေအနေနှိမ့်ဆက်လာနေပါပြီ။ဟယ်လာရီကလင်တန်ဟာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအင်္ဂါနေ့ကဖြစ်လာခဲ့ပါပြီ
။ Tonight's victory is not about one person. It belongs to generations.
ဒီညအောင်ပွဲဟာလူသူတယောက်တည်းရဲ့အောင်ပွဲမဟုတ်ပါဘူး။ဒါဟာမျိုးဆက်ပေါင်းများစွာဆွန့်လွတ်အနစ်နာခံပြီးပိတ်ဆက်ခဲ့ကြတဲ့အမျိုးသမီးအမျိုးသားတွေအတွက်ပါ။ကျမတို့ရဲ့တိုင်းပြည်မှာအမျိုးသမီးတွေမဲပေးခွင့်ရဖို့ဒီနယူးယောက်ပြည်နယ်စင်နဂါဖောစ်မှာစတင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။1848ခုနှစ်တုန်းကနယူးယောက်ပြည်နယ်စင်နဂါဖောစ်မှာကျင်းပတဲ့အမျိုးသမီးများညီလာခံကနေအမျိုးသမီးတွေကိုမဲပေးခွင့်ပြုရေးအတွက်ဆုံးဖြတ်ချက်ချခဲ့တာကိုရည်ညွှန်းပြီးနယူးယောက်မြို့ဘရိုကလင်းအရမှာအင်္ဂါနေ့ကပြုလုပ်တဲ့သူမရဲ့အောင်ပွဲခံမိန့်ခွန်းအတွင်းဟယ်လာရီကလင်တန်ကပြောကြားသွားတာဖြစ်ပါတယ်။ဟယ်လာရီကလင်တန်အနေနဲ့သမ္မတကတော့အထက်လွှတ်တော်အမတ်နိုင်ငံသားရေးဝန်ကြီးစတဲ့အထင်ကရနေရာတွေမှာရှိခဲ့ပေမဲ့လည်းဒီမိုကရက်ပါတီကိုကိုယ်စားပြုရှင်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်လွယ်လွယ်နဲ့အရွေးချယ်ခံခဲ့ရတာတော့မဟုတ်ပါဘူး။သူမအနေနဲ့2008ခုနှစ်မှာသမ္မတလောင်းရွေးချယ်မှုကိုစတင်ဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့လက်ရှိသမ္မတဘာရက်ကိုဘားမားကိုပါတီတွင်းရွေးချယ်မှုတွေမှာရှုံးနိမ့်ခဲ့ပါတယ်။အခုဒီချိန်မှာလည်းအစောပိုင်းမှာသူမတဦးရဲ့ရှေ့ကနေဦးဆောင်နေရကပြိုင်မဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့နောက်ဆုံးအဆင့်အထိအကြိတ်နဲ့ရှင်ပြိုင်ပြီးတဲ့နောက်မှာဇွန်လ9ရက်နေ့ညမှာ Democrat Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့တည်ကြတော့ခဲ့တာဖြစ်ပါတယ်။ပန်ဆာဗေးနီးယားပြည်နယ်မှာရောက်နေတဲ့မြန်မာနယ်ဝယ်ဘွားအမေရိကန်နိုင်ငံသူဒေါ်ဖြူဖြူကလည်းဟယ်လာရီကလင်တန်ဟာအကြိမ်ကြိမ်ရှုံးနိမ့်ခဲ့ပေမဲ့မလျှော့သောဇွဲလုံးလာနဲ့သူမလိုချင်တဲ့ပန်းနံရောက်အောင်ကြိုးပမ်းလှုပ်ဆောင်သွားတဲ့အပေါ်လေးစားမိကြောင်းပြောပါတယ်
။2008တော့ကအဲ့ဒီကသူ့ကိုလေဟိုဖြစ်စေချင်တာပေါ့နော်ဆိုရဖြစ်စေချင်တာသူပြောတဲ့စကားတူအန်တီတီးရတယ်သူမင်းကပြောပစ်တယ်မှလည်းသူ့အမိကြောင်းကြီးပြောတယ်နော်သူ့မရဲ့ဘဝကြမ်းတမ်းနေတဲ့အကြောင်းဒါပေမဲ့သူ့မိကဘယ်တော့မှရှုံးမပေးဘူးဘာသူ့လည်းအငယ်ပဲတုံတင်နေပေါ့ခုခုကြောင့်ကိုကပြုတ်လဲသွားရင်တောင်ကိုကိုကိုပြန်ထူပြီးမတ်ပြီးတော့ပြန်ထပြီးတော့ဆက်လုပ်ရရှိတာလုပ်ရမယ်ဆိုတဲ့သဘောသူ့မှာအဲ့သူ့အမိတင်ပေးတာသူ့မှာရှိရဲဆိုပြီးသူပြောတော့သူဒီလိုမျိုးဒုတိယချိန်ဒီလိုပေါ့ပြန်ပြီးတော့ဒီတမရရွေးကောက်ပွဲမှာဝင်ပြန်ပြီးတော့ဖြစ်ဖို့တဲ့သူကျိုးစားလာတယ်ဆိုတာဒါတော်တော်လေးကိုအမျိုးသမီးတယောက်နေခုံကြီးရတယ်ပေါ့နော
်အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအကြမ်းပါမြန်မာဒီမိုကရေစီအရေးကိုတက်ကြွစွာဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ဦးတမောင်တော်ကတော့ဟယ်လာရီကလင်တန်ဟာမြန်မာဒီမိုကရေစီကောင်းဆောင်ဒေါက်တာဆန်းစုကြည်နဲ့လည်းရင်းနှီးပြီးသားဖြစ်တဲ့အတွက်သူမဟာမြန်မာပြည်အတွက်ပိုသင့်တော်မယ်လို့ယူဆကြောင်းပြောပါတယ
်မြန်မာပြည်ဒီဒေါက်စုလွတ်လပ်ခွင့်ရဖို့နောက်ပြီးတော့ရွေးကောက်ပွဲမှာဝင်ဖို့ဒီပြမတောင်းလဲမှုတွေဖြစ်ဖို့သူနိုင်ငံသားဝန်ကြီးပေါ်ရနေတော့အချိန်ပေါင်းများစွာဆောင်ရွက်ပေးခဲ့တာလည်းရှိပါတယ်။ရှိတော့သူကတော့ပို့ပြီးတော့ပြမပြည်ပေါ်မှာလုပ်ပေးနိုင်မယ်လို့တော့မျှော်လင့်ပါတယ်။အဲဆိုဟိုဒေါ်နယ်ထရန့်ရဲ့နိုင်ငံသားရေး policy ကလည်း America First ဆိုတော့သူကကိုယ်နိုင်ငံတစ်ပတ်ကိုဦးစားပေးလုပ်မယ်ပုံကိုဖြစ်ပါတယ်။သူကလည်းတိလင်းပြောပြီးသားဖြစ်တယ်တော့ဒီနိုင်ငံတကာကိစ္စကတော့အာဒေါ်နယ်ထရန့်နဲ့ဆိုင်သူကပို့ပြီးတော့စိတ်ဝင်စားတယ်ဒါပေမဲ့ဒီအမေရိကန်ပြည်သူလူထုကဘလို့ဆုံးဖြတ်မယ်ဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့
လက်ရှိအခြေအနေအထိတော့ဟယ်လာရီကလင်တန်က Republican Party ဘက်ကသမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ဒေါ်နယ်ထရန့်ထက်နိုင်ငံလုံးဆိုင်ရာလူထုစစ်တမ်းတွေမှာ30ရာခိုင်နှုန်းဝန်းကျင်လောက်အသာစီးရနေပါတယ်ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကကိုယ်စားလှယ်လောင်းနေကြမှာအားနည်းချက်အားသာချက်တွေကိုစီရှိနေကြတာမို့ဘသူနိုင်မယ်ဆိုတာတော့အခုအချိန်မှာအတက်ပြောလို့မရနိုင်သေးဘူးလို့ဒေါ်ဖြူဖြူကပြောပါတယ်။ဟယ်လာရီကလင်တန်ဟာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်2383ဦးရှိတဲ့အထက်ကအင်္ဂါနေ့ညပါတီတွင်းရွေးချယ်မှုတွေပြီးဆုံးတဲ့အချိန်မှာကိုယ်စားလှယ်2192ဦးအပြင်စူပါဒယ်လီဂိတ်စ်လို့ခေါ်တဲ့ပါတီရင်းကအထင်ကရပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းထားတဲ့အထူးကိုယ်စားလှယ်954ဦးရဲ့ထောက်ခံမှုနဲ့ပေါင်းလိုက်ရင်စုစုပေါင်းကိုယ်စားလှယ်2965ဦးရှိသွားပြီဖြစ်တဲ့အတွက်ပါတီရဲ့ကိုယ်စားလှယ်လောင်းဖြစ်လာတာပါစူပါဒယ်လီဂိတ်954ဦးကသူမကိုထောက်ခံကြောင်းပြောဆိုထားပေမဲ့လည်းဒါဟာတရားဝင်မဟုတ်သေးပါဘူးဇူလိုင်လအတွင်းပန်ဆာဗေးနီးယားပြည်နယ်ဖလာဒယ်ဖီးယားမြို့မှာကျင်းပဖို့ရှိတဲ့ဒီမိုကရက်ပါတီညီလာခံအတွင်းသူတို့အနေနဲ့ထောက်ခံကြောင်းအတည်ပြုပေးပြီးမှသာ Super Delegate Seer Takamuha at the Pila Mava. Shila Dwin Tijazi Jempame, Democratic Republican Party Nilaganigani, Tayawin Yuiche Tawan Pila Tomada, Hillary Clinton, Donald Trump do no Uzalonha, Tayawin Tamarakos Lelani Pila Jamava. Tamara Barack Obama, Hillary Clinton, Yep Jambe, a teller to Oma, Bernie Sanders, Ne, Tamara Imiroma, Dignate, Data Sando Jimene, Saturnaima, Twist of Moshibi, Sanders and Inet, Hillary Clinton, or Takamu Bebo, Titan Pyojabo Shizalo, Tamara Obama Kurangale, Eddie Twist of Mupima, Tamara Gozle, Hillary Clinton, or Takan Jang Jinabo Shizalo, Imiroga, the Nintopian Tabarakne.